တိုးချိုမြို့မှာတရားရင်းနေတနေ့တဲ့ယောဂကုသတူပေါင်း366ဦးရှိခဲ့တဲ့အတွက်အရင်သတင်းပတ်၄ရက်ကယောဂကုသမှု300ရှိခဲ့တာထက်ကျော်လွန်သွားပြီလို့တိုးချိုမြို့ရဲ့ဝန်ယူကိုကိုကက်ကပြောပါတယ်။ COVID-19 ကပ်ရောဂါဟာကိုရိုနာဗိုင်းရပ်စ်ကနေဖြစ်ပေါ်တဲ့ရောဂါပါ။အခုသတင်းပတ်တွင်လူပေါင်း4926ဦးကိုဆန်းသတ်ခဲ့တာကြောင့်ဘူးလိုယောဂကုသတူရေးအတွက်လည်းတွေးမြင်လာတာလို့စဉ်းစားရှင်းလင်းပွဲအတွင်းကိုကက်ကပြောပါတယ်။ဗိုင်းရပ်စ်ကိုပြင်းထန်တဲ့လက္ခဏာတွေကိုလည်းတွေ့နေရပါတယ်။မကြသေးခင်ရက်တွေအတွင်းတွေးမြင်လာတဲ့ကုသမှုရေးအတွက်ဟာလူငယ်တွေကညဘက်ဖြောဖြေးရှိတဲ့နေရာတွေစီသွားကြတဲ့တခုလဲသောအကြောင်းတရားဖြစ်တယ်လို့ဆိုပါတယ်။ယောဂဘူကုသမှုဟာအသက်ရွယ်ကျဉ်းသူတွေနဲ့ပုံမှန်အိမ်တွေလုပ်ငန်းရှင်တွေနဲ့စားသောက်ဆိုင်တွေကိုပါပြင်းထန်လာနေတယ်လို့လည်းတူတူမျိုးကိုပြစ်လုပ်ငန်းအဖွဲ့ကကျန်းကျန်သူတွေကပြောပါတယ်။ဘိုးဒူးနီးကဂျပန်တနင်္ဂနွေလုံးအတိုင်းတာနဲ့ကုသမှုပေါင်း995ဦးရှိလာတဲ့တစ်ချိန်တည်းမှာပဲကျူကျူရဲ့ယောဂကုသမှုဟာလည်းဆန့်ကျင်ချိုးခဲ့တာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့ဧပြီလအတွင်းအများဆုံးဆန့်ကျင်ချိုးခဲ့ပြီးနောက်အများဆုံးလည်းဖြစ်ပါတယ်။ကျူကျူမျိုးမှာပြီးခဲ့တဲ့တက်တာနေ့က293ကုသခံရတာဟာအများဆုံးဆန့်ကျင်ဖြစ်ပါတယ်။အခုအချိန်မှာကျူကျူမှာကုသသူပေါင်း1420ဦးရှိပြီးလူပေါင်း329ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။